The roots of Women's History Month stretch back to more than 100 years when the world celebrated the first international
Women's Day. ယုံမိမတ်တမိုင်းတင်လာကိုစတင်တည်တည်ရတာကလွန်ခဲ့တဲ့နှစ်တရာကျော်ကဖြစ်ပြီးစတောင်းဝဲရဆက်ကုနှစ်ကနိုင်ငံတကာအမျိုးသမီးများနေ့ကိုကမ္ဘာပထမဆုံးကျင်းပခဲ့တာဖြစ်ပါတယ်။စတောင်းဝဲရဆက်ကုနှစ်မှာသမ္မတဂျမိကာတာကမတ်လ၈ရက်ကစလို့သတင်းပတ်လုံးကိုအမေရိကန်အမျိုးသမီးများတမိုင်းတင်လာလို့ကြေညာခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာ
မလာတလာလုံးကိုလွှတ်တော်ကတတ်မှတ်ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထူထောင်ရေးမှာအမျိုးသမီးများရဲ့ထူးခြားပြောင်မြောက်တဲ့ဆန်းဆောင်မှုတွေကိုနိုင်ငံကအမှတ်ရဂုဏ်ပြုတာလည်းဖြစ်ပါတယ်။ထို့ကြောင့်အမေရိကန်ဒုတိယသမ္မတမိုက်ပင်စ်ကဒီရမလာမှာကြားရောက်တဲ့အမေရိကန်အမျိုးသမီးများတိုင်းတင်လာအထိမ်းမှခန်းနာကိုမလာ၁၄နှစ်ကဝါရှင်တန်ဒီစီမှာကျင်းပခဲ့ရမှာအခုလိုပြောကြားခဲ ထူးထူးသမ္မတဒေါ်နယ်ထရမ့်အစိုးရဖွဲ့မှတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးတွေဖြစ်တဲ့ပညာရေးဝန်ကြီးဘက်တီဒေဗော့စ်၊လမ်းမဆက်သွယ်ရေးဝန်ကြီးအေဒင်းချောင်း၊အမေရိကန်လူမျိုးရေးဌာနဝန်ကြီးကတ်ဆင်နီယူဆန်၊အမေရိကန်လီဒါဝန်ကြီးကက်ဒါဝီလ်ဆန်၊ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီအပြင်သမ္မတအင်ဂျီရောပြောခွင့်ရအမျိုးသမီးဆာရာဆန်ဒါစ်အဆရှိတဲ့အမျိုးသမီးတွေကိုဒုတိယသမ္မတမိုက်ပင်စ်ကညီမောင်ထုတ်ပြသွားပါတယ်။ချိန်ရင်းမှာပဲ CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးချုပ်အဖြစ်ပထမဦးဆုံးအမျိုးသမီးတစ်ဦးကိုခန့်အပ်ဖို့သမ္မတထရမ့်ကြီးညာခဲ့တဲ့ပတ်သက်လို့ဒုတိယသမ္မတပင်စ်ကထောက်ပြသွားပါတယ
်။ President Trump announced he'll nominate the first woman to serve as director of the Central Intelligence Agency.
သမ္မတထရမ့်က CIA ဗဟိုထောက်လှမ်းရေးဌာနရဲ့ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်ဖို့ပထမဆုံးအမျိုးသမီးကိုရွေးချယ်တဲ့အကြောင်းကြေညာခဲ့ပါတယ်။ Gina Hester ဟာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတဲ့ဒီခန့်ကဏ္ဍကိုဥဆောင်မှာဖြစ်ပါတယ်
။သမ္မတထရမ့်ရဲ့နိုင်ငံကြီးဝန်ကြီး Rex Tillerson မှာ CIA ညွှန်ကြားရေးမှူးချုပ် Mike Pompeo ကိုအစားထိုးခန့်အပ်ဖို့ကြေညာခဲ့တဲ့အတွက်ညွှန်ကြားရေးမှူးချုပ်နေရာမှာလက်ရှိ၂ထောက်ညွှန်ကြားရေးမှူးချုပ် Gina Haspel ကိုခန့်အပ်ဖို့ကြေညာခဲ့တာဖြစ်ပါတယ်။ထို့ကြောင့်သမ္မတထရမ့်က
Gina by the way who I know very well who I've worked very closely will be the first woman director of the CIA.
Gina ကြောင့်ကျွန်တော်ကောင်းကောင်းကြီးသိတယ်လို့အလုံးခံလဲစိတ်ချရတဲ့သူဖြစ်ပါတယ်သူကို CIA ရဲ့ပထမဆုံးအမျိုးသမီးညွှန်ကြားမှုအဖြစ်ခံဖို့ကျွန်တော်ရွေးချယ်လိုက်ပါပြီသူဟာစိတ်ကိုထူးချွန်တဲ့သူဖြစ်တယ်လို့အားကိုယုံကြည်ရမယ်သူလည်းဖြစ်ပါတယ
် Gina Hasperini နဲ့အမေရိကန်သမိုင်းမှာပထမဆုံးအမျိုးသမီး CIA ညွှန်ကြားမှုချုပ်ဖြစ်လာဖို့ကသွတ်တော်မှာကြားနာစစ်ဆေးမှုခံယူပြီးအတည်ပြုချက်ကိုအရင်ရယူရမှလည်းဖြစ်ပါတယ်ခုလိုအမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးစီးပွားရေးလူမှုရေးအဆရှိတဲ့ကဏ္ဍအသီးသီးမှာအမျိုးသမီးတွေစွမ်းဆောင်နိုင်မှုတွေဟာလွန်ခဲ့တဲ့နှစ်တရာကအမေရိကန်အမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေကြောင့်ဖြစ်တယ်လို့ဒုတိယသမ္မတမိုက်ပင်စ်ထောက်ပြခဲ့တယ်လို့ပဲလွန်ခဲ့တဲ့နှစ်တရာကအမျိုးသမီးများတမန်တင်အောင်မြင်မှုတွေနဲ့တည်တည်တည်ထိုက်တဲ့အမျိုးသမီးများဒဏ်တူအခွင့်ရရှိမှုတွေဆောင်ရွက်ပေးခဲ့သူတွေကဘယ်သူတွေပါလဲမော်လီမက်ဂရဇာကတော့ NUHD လို့သူကခေါ်တဲ့လူသီးများရဲ့တမိုင်းတမှုဆိုင်ရာအဖွဲ့အစည်းကြီးကိုပူတွဲမတည်သူပြီးမှုဆောင်ဒါရိုက်တာလည်းဖြစ်ပါတယ
်။ Well, I think the most noted personality of the women's rights movement is in terms of women.
အမျိုးသမီးများမဲပေးပိုင်ခွင့်ရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့လူသီးအများဆုံးပုဂ္ဂိုလ်ကတော့ Susan B. Anthony ပဲဖြစ်ပါတယ်။သူဟာဘဝတစ်ဆောင်လုံးအမျိုးသမီးတွေမဲပေးပိုင်ခွင့်ရရှိဖို့ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူအနေနဲ့1804ခုနှစ်ကနယူးယောက်ပြည်နယ်ဆနကောဖောလ်စ်နီလာကန်မှာပါဝင်ခဲ့သူမဟုတ်ပေမဲ့အဲ့ဒီနီလာကန်နောက်ပိုင်းမှာသူဟာစတင်လှုပ်ရှားခဲ့တာဖြစ်ပါတယ်
။ဆရာမတွေဟာဆရာတွေနဲ့ဒန်းလူလာစာရရှိရေးအတွက်1839ခုနှစ်ကစလို့ထိုစဉ်ဆရာမလေးဆူဇန်ဘီအန်တနီကစတင်တောက်ဆိုခဲ့တယ်လို့လူပြည်များမဲပေးပိုင်ခွင့်ရရှိရေးအဖွဲ့အစည်းကို1869ခုနှစ်မှာဆူဇန်ဘီအန်တနီကElizabeth Cady Stanton နဲ့အတူ New England မှာမတည်ခဲ့ကြတာဖြစ်ပါတယ်။ Elizabeth Cady Stanton ကတော့ဘယ်သူပါလဲ? Miss Mokega ga
the major personality at Seneca Falls was a woman
Seneca Falls အမျိုးသမီးများတန်းတူအခွင့်အရေးရရှိမှုဆိုင်ရာနီလာကမှာအဓိကစွမ်းဆောင်ခဲ့တဲ့ပုဂ္ဂိုလ်ကတော့ Elizabeth Cady Stanton ဖြစ်ပါတယ်သူကတော့Seneca Falls ကျင်းနာစာရင်ကြီးကိုရေးဆွဲခဲ့သူဖြစ်ပြီးအဲ့ဒီကျင်းနာစာရင်ကြီးမှာသူက American Pioneer အနေနဲ့အင်္ဂလိပ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရရှိဖို့ဆန္ဒရှိသလိုအမျိုးသမီးများကလည်းလွတ်လပ်ရေးနဲ့ကိုယ့်ခြေထောက်ပေါ်ကိုယ်ရက်တည်လို့တဲ့ဆန္ဒရှိကြတာဖြစ်ပါတယ်လို့အဲ့ဒီကျင်းနာစာရင်မှာရေးသားခဲ့ပါတယ်
။ကုလို1848ခုနှစ်ကစလို့Susan B. Anthony နဲ့ Elizabeth Cady Stanton တို့လိုမြန်မာပြည်အချို့သောဆောင်ကြီးရဲ့ကြိုးပမ်းမှုကြောင့်1890ခုနှစ်မှာ Wyoming ပြည်နယ်မှာမြစ်မီယာမဲပေးပိုင်ခွင့်ကိုပထမဦးဆုံးရရှိခဲ့ပြီး1918ခုနှစ်မှာလည်းနောက်ထပ်ဆီလူးပြည်နယ်ကမဲပေးပိုင်ခွင့်ရရှိခဲ့တဲ့အပြင်1920ခုဩဂုတ်လ26ရက်နေ့မှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ချက်19ရာအမေရိကန်တနိုင်ငံလုံးအတိုင်းအတာနဲ့မြစ်မီယာမဲပေးပိုင်ခွင့်ရရှိခဲ့ကြတာဖြစ်ပါတယ်။မြစ်ကြောင်ပြည်တော်စုမှာမြစ်မီယာခွေလှူရှားမှုတည်တည်ခဲ့တာနယူးယောက်ပြည်နယ်စနီကာဖောလ်စ်ချီပီအဲ့ဒီမှာဒန်တူခွေးကျင်းညာစာရန်ကြီးကိုစနီကာဖောလ်စ်ကျင်းညာစာရန်ကြီးရဲ့လို့အမေရိကန်တပိုင်းမှာ1848ခုနှစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။အဲ့ဒီကျင်းညာချက်ပါတချို့အချက်လက်တွေကိုပြင်ပြလိုပါတယ
်။ We hold these truths to be self-evident that all men and women are created equal.That they are endowed by their creator with
certain rights. ဤမှန်ရားတွေဟာလက်တွေ့ကြပါတယ်။မြို့သားမြို့သမီးအလုံးဟာလူသားတွေဖြစ်ကြပါတယ်။ဘုရားသခင်ကဖန်တီးပေးခဲ့တဲ့ဝိရပါအခွင့်အရေးတွေရှိကြပါတယ်။အဲ့ဒီအခွင့်အရေးတွေနဲ့အသက်ရှင်နေထိုင်ခွင့်လက်စွာနေထိုင်ခွင့်နဲ့စိတ်ချမ်းသာမှုကိုရှာဖွေပိုင်ခွင့်တို့ဖြစ်ကြပါတယ်လို့စနီကာဖောလ်စ်ညာစာရန်ကြီးကနေတောင်းနှုတ်တင်ပြထားတာဖြစ်ပါတယ်။1948ခုနှစ်ကစနီကာဖောလ်စ်နီလာကမှာအမျိုးသား40ပါဝင်လူ240လောက်တယောက်ဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြေညာစာရင်းကြီးပါအချက်ကြီးကိုအတော်လေးမှီညာပြုထားကအမျိုးသားရောအမျိုးကြီးပါလူသားတွေတန်းတူဖြစ်ကြတယ်ဆိုတာအလေးနဲ့ပြုရေးသားထားတာဖြစ်ပါတယ်1819ရာစုကအမျိုးသမီးတွေမဲပေးတိုင်းခွင့်မရှိတဲ့အချိန်မှာအမျိုးသားတွေရဲ့ကြီးဆုံးမှုကိုထိထိမိမိစကားအသုံးလုံးနဲ့ပညာစာရန်ကြီးမှဝေဖန်ထားပါတယ်
။ He has compelled her to submit to laws in the formation of which she had no voice.
မျိုးသားတွေချမှတ်တဲ့ဥပဒေတွေကိုအမျိုးသမီးတွေကအကောင်အဆိုးပြောပိုင်ခြင်းမရှိကြဘဲလက်ခံတိုင်နာကြရတယ်။မျိုးသမီးတွေရဲ့ပြောရေးဆိုခွင့်တွေ၊နေရာပိုင်ဆိုင်ခွင့်တွေ၊လောက်စာဘယ်လောက်ခံစားပိုင်ခွင့်ရှိတယ်ဆိုတာကိုအမျိုးသားတွေကဆုံးဖြတ်ကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါအပြင်အတက်မွေးဝင်းကျောင်းနဲ့နိုင်ငံရေးမှာဆုံးဖြတ်ပိုင်ခွင့်မရှိတဲ့အခြေအနေကြောင့်ကို
He has monopolized nearly all the profitable employment and from those she is
ညာစွန်းကြီးမမေအလားလားရှိတဲ့အလုပ်ကိုင်းတွေအလုံးကြီးပါကိုအမျိုးသားတွေကလက်ဝကြီးအုပ်ထားကြပါလေ။မျိုးသမီးတွေလုပ်ကိုင်းခွင့်ရှိတဲ့ကျန်လုပ်ငန်းတွေကြတော့လေရတဲ့လာစားကမဆိုးစလောက်ပဲရှိတာတွေ့ရတယ်လို့ Snicker Falls ကြီးညာစာရန်ကြီးမှာထောက်ပြထားပါလေ။ဒါကြောင့်မို့လဲနိုင်ငံလူဦးရေရဲ့တပည့်ရှိတဲ့အမျိုးသမီးတရားလုံးကမချေနှက်ကြဘူးလို့လည်းကျင်းညာစာရန်ကြီးမှာထောက်ပြထားပါတယ
်။ Now, in view of this entire disenfranchisement of one half the people of this country, we insist that
ခုလိုမတရားတဲ့ဥပဒေတွေဘာသာရေးနဲ့လူမှုရေးဖိနှိပ်ခံဘဝကိုမချေနှက်ကြတဲ့နိုင်ငံရဲ့လူဦးရေတပည့်ရှိတဲ့အမျိုးသမီးတွေအနေနဲ့ဝေးရပါအခွင့်အရေးနှင်းပယ်ခံကြရတယ်လို့ယူဆကြတဲ့အတွက်အမေရိကန်နိုင်ငံသားတွေအားလုံးရပိုင်ခွင့်တွေခံစားခွင့်တွေကိုချက်ချင်းပေးကြဖို့တောင်းဆိုတဲ့အကြောင်းစသဖြင့်လို့ Seneca Falls ပြည်ညာစာရန်ကြီးမှာဖော်ပြထားပါကြောင်းပြင်ပြရင်ဒီသတင်းပါရဲ့အမျိုးပညာကဏ္ဍကိုရေကုန်းချုပ်အပ်ပါရှင
်Not enough any longer, 'cause you deepen the conviction in my soul. Oh yes, I'm wise, but it wears the fall of pain. Yes, I.